ICT သတင်းအချက်အလက်နဲ့ဆက်သွယ်ရေးနည်းပညာပိုင်းမှာအခု2015ခုနှစ်အတွင်းမှာသိသိသာသာတိုးတက်မှုတွေရှိလာတယ်လို့ကျွမ်းကျင်သူတွေကပြောကြပါတယ်။အထူးသဖြင့် mobile ဆက်သွယ်ရေးကဏ္ဍမှာဆိုရင်လက်ကင်ဖုန်းသုံးဆွဲသူအရေအတွက်တန်း30ကျော်အထိများလာခဲ့ပါတယ်။လက်ကင်ဖုန်းသုံးကြသူတွေအနေနဲ့ဆက်သွယ်စကားပြောတာတွေမကအင်တာနက်ကိုပါလွယ်လွယ်ကူကူချိတ်ဆက်သုံးဆွဲလာနိုင်တဲ့အထိတိုးတက်လာတာကနိုင်ငံသားကကုမ္ပဏီကြီးတွေဝင်ရောက်လာတာကြောင့်ဖြစ်တယ်လို့Alpha Infotech က IT ပညာရှင်ကိုရဲမြတ်သူကသုံးသပ်ပါတယ်
။2015မှာတိတိကျကျပြောင်းသွားတာကတော့ဆက်သွယ်ရေးကုမ္ပဏီတွေပြင်လာတာပေါ့နော်။နိုင်ငံတကာကုမ္ပဏီဖြစ်တဲ့ Telenor ရဲ့ Ooredoo ရဲ့နောက်တစ်ခါမြန်မာနိုင်ငံမှာရှိတဲ့ MPD ရလည်းဂျပန် KDDI နဲ့ပေါင်းပြီးတော့ဝင်လာရင်ဟာပေါ့မြူတည်ပြီးတော့ကျွန်တော်2000လောက်တုန်းက IT မှာ9000လောက်ပဲရှိနေတဲ့ Telephone တုံး Mobile Telephone တုံးဆိုရဲ့လူမိသားနေပြီးတော့အခုချိန်မှာ32,000-33,000လောက်online ပေါ်မှာပြောနေတဲ့အနေအထားကိုတစ်နှစ်လောက်အတွင်းရောက်သွားတဲ့အခြေအနေတစ်ခုကဒီနေ့ရအဓိကထူးခြားတဲ့ဖြစ်ဖြစ်သွားတာပေါ့အဲ့ဒီဟာကြီးအကုန်လုံးကသူကအင်တာနက်တစ်ခါလေးရလာတယ်အရင်တော့ခုနှစ်တန်းတော့ကခုနှစ်တန်းတော့အင်တာနက်မရခဲ့ဘူးအင်တာနက်ချာရင်ဆက်ချောက်ရတာနဲ့တော့မြို့ကြီးတွေမှာပဲအင်တာနက်ကရပြီးတော့တယ်လီဖုန်းရတဲ့နေရာမှာအင်တာနက်မရခဲ့ရတယ်အခုတယ်လီဖုန်းရတဲ့နေရာအားလုံးကြီးမှာအင်တာနက်ရပြီးတော့တယ်လီဖုန်းသုံးတဲ့သူရဲ့တော့ကျော်တော့ကအင်တာနက်သုံးတယ်ဒါတယ်လီဖုန်းသုံးတဲ့သူရဲ့80ရာခိုင်နှုန်းကျော်ကသောဖုန်းတွေတုံးနေတဲ့ PC ချက်တွေနဲ့ထူးခြားတဲ့ကျွန်တော်မြန်မာနိုင်ငံရဲ့အနေအထားကအကြောင်းလေးတစ်ခုနေနဲ့ဖြစ်လာတာပေါ့
အခုဆိုရင်လက်ကင်ဖုန်းကိုမြို့ကြီးတွေပေါ်မှာတည်းမဟုတ်တော့ဘဲနေစုံနေပြားတွေဘက်မှာပါတုံးဆွဲလာနိုင်ကြတဲ့အတွက်ပြည်တွင်းနဲ့ပြည်ပဆက်သွယ်ရေးပိုင်းမှာလည်းပို့ပြီးတော့လွယ်ကူလာခဲ့ပါတယ
်အရင်တော့ကကျွန်တော်တို့က SME တွေဒီကင်းစားတွေမရခဲ့တဲ့ဒီတယ်လီဖုန်းလုံးဝမရှိခဲ့တဲ့နေရာတွေမှာဒီအင်တာနက်တွေဒီ iPhone တွေရောက်လာတဲ့အနေအထားပေါ်မှာလူတွေရဲ့ဒီသုံးဆွဲနိုင်တဲ့ပုံစံတွေပုံစံတွေကလည်းကျောင်းလာပြီးတော့ဒီအရင်တော့ကလူဖြစ်မိတဲ့မျိုးမှရှိနေတဲ့သက်ဆိုင်ရှိတဲ့အတိုင်းဝိုင်းမဟုတ်ဘဲနဲ့တုံးမှရှိနေတဲ့စိတ်ကြည့်ရပညာမတက်တက်မတက်တက်နေမှရှိနေတဲ့လူတွေကအစ online ထဲမှာဝင်ပါလာတယ်အင်တာနက်ပြည်ပါကြီးသုံးသက်လာတယ်ဆိုတော့အနေအထားနောက်နိုင်ငံခြားမှာရောက်နေတဲ့ပုံမှန်တွေနဲ့ပို့ပြီးတော့ online ကနေဆက်သွယ်နေတဲ့အနေအထားအရအာကျွန်တော်ဒီနေ့မှာတော်တော်လေးကြည့်ကြတယ်အကြောင်းလေးပေါ့အဲ့ဒီမှာသူကကဒီ social media ရဲ့မှာပွားပွားကြီးအများကြီးတိုးသွားတယ်နောက်ပြီးတော့ Viber လို Line လို့ဟိုဒီ chat တွေဟာမျိုးမှာ user တွေအများကြီးတိုးသွားတဲ့အနေအထားဒီနေ့မှာအများကြီးဖြစ်လာတယ်အဲ့ဒါကျွန်တော်တို့ blog ရဲ့ဒီ mobile နဲ့ပတ်သက်တဲ့ဟော internet နဲ့ပတ်သက်တဲ့ social media တူအနေနဲ့ဆက်ဖြစ်တာပေါ့
ကိုနေစုံနေဖြားတွေမှာအခုတော်တော်လေးတုံးလာတယ်ဆိုတော့ဘလောက်အတိုင်းဓာတ်ဒီသုံးလာတာကိုမြင်ရလဲရှင်ဥမာဆက်သွယ်ရေးခက်ခဲတဲ့နေရာတွေမှာအခုဘလောက်အတိုင်းဓာတ်ဒီသုံးလာတယ်လို့ပြောနိုင်ပါလဲရှင
်ဘလောက်အတိုင်းဓာတ်ဒီသုံးလဲဆိုတော့ကျွန်တော်တယ်လီနောနဲ့ပတ်သက်တဲ့ data တခုရတယ်ဆိုတယ်လီနောကအရင်တုန်းကညိုထဲမှာရှိနေတဲ့ဒီအတွက် 3G network ကိုသူကသိရတဲ့ license ရပြီးတော့နေဒီမှာရှိနေတဲ့ဒီအတွက် 2G network license ထားပြီးတော့ဒီ 3G ကို 40% 2G ကို 50% လောက်သုံးတယ်ဒီလိုပြန်ချတာလေဒါပေမဲ့လက်တွေ့မှာနေဒီမှာ 2G ဆိုင်တဲ့ဒီမှာနေရလူတွေကစကားမပြောဘဲနဲ့အင်တာနက်ကိုသုံးနေကြတယ်ကျွန်တော်ကအဲ့ဒီနေရာမှာဒီ data point ကဆွဲလို့မရနဲ့အခု 3G ကိုကြောက်တက်ပြီးတဲ့ဒီမှာအခုတစ်ချိန်လေးနဲ့ 95% လောက်ကို 3G ကြောက်တက်လိုက်ရတဲ့အနေအထားကိုရောက်သွားတယ်ဆိုတော့ဒါကနေရလူတွေကဒီနေ့မတုံးဘူးလို့ထင်ရတယ်သူတို့ကကိုယ်တုံးနေတဲ့အနေအထားကိုဖြစ်နေတော့သုံးရည်ရောကအဓိကကဒီ 3G ကိုပဲတက်ပေးရတဲ့အနေအထားကိုရောက်လာတာပေါ့အဲ့တော့ဆိုတာကတော့ဘလို့ရဲ့အမေတို့လည်းသုံးနေကြတယ်ဘောသုံးတဲ့ပုံစံနဲ့ပြောသွားမယ်သူတို့လည်းဒီပုံမှာရှိနေတဲ့သဘောဖြစ်သွားတာပေါ့
ခုနကတော့ကိုရဲမြတ်သူပြောသွားတဲ့အထက်မှာကျွန်တော်စိတ်ဝင်စားတာတစ်ခုကပေါ့နော်မေးချင်တာတစ်ခုကဒီအရင်တော့ဆိုရင်ဒီမီးမရရေမရနောက်သတင်းစာတော်မရောက်တဲ့အဲ့လိုနေစွန်နေပြားတွေဘက်မှာတော့မှအခုလူတွေကဒီလက်ကင်ဖုန်းတွေကိုလွယ်လွယ်ကူကူသုံးနေကြပြီ information တွေကိုလွယ်လွယ်ကူကူရနေကြပြီဆိုတော့အဲ့ဒီရဲ့အကျိုးတွေကိုရောဘာတွေမြင်ရလဲဘာဖြစ်လို့လဲဆိုတော့ဒီဟိုနိုင်ငံတကာ IT ပညာရှင်တွေကအများအားသုံးသက်တယ်လေဒီဖုန်မျိုးစဲနိုင်ငံတွေမှာအထူးသဖြင့်ဆိုရင်တယ်လီဖုန်းသုံးနိုင်လက်ကင်ဖုန်းသုံးနိုင်မှုနောက်တစ်ခုကဒီ internet သုံးနိုင်မှုကအဲ့ဒီဒီနိုင်ငံတွေရဲ့လူတွေရဲ့ဒီအလုပ်အကိုင်ရနိုင်ဖို့အခွင့်အလမ်းတွေအပေါ်မှာအများကြီးအထောက်အကူရှိတယ်ဆိုပြီးတော့မှအများအားပညာရှင်တွေကပြောနေတယ်ဆိုတော့မြန်မာနိုင်ငံမှာအခုလိုမျိုးသုံးလာနိုင်တဲ့အတွက်ကြောင့်မလို့ဘလို့အကျိုးတွေမြင်ရတယ်လို့ပြောနိုင်ပါလိမ့်ရှင
်။ဒီမုန်းကဟိုဘာမှမသိတဲ့အနေအားနေပြီးတော့အခုသိလာတဲ့အနေအားရောက်လာတဲ့အနေအားမှာ social network သူတို့ရဲ့ Facebook ကအရင်ကြီးပေါက်ပြီးတော့ကျွန်တော်နိုင်ငံမှာဟိုကြေညာတက်တဲ့ဟာတွေလည်းရှိတယ်၊ကောင်းတာတွေလည်းဆိုးတာတွေလည်းရှိတယ်။ဆိုတာက social network ပေါ်မှာကြောင့်မလို့ဒီကြောင့်ကြေညာတွေဆက်တဲ့ကိစ္စတွေကိုကျေးဇူးရတဲ့လမ်းလေးရှိတာတို့အဲ့ဒီကောင်နေအလုပ်ကျခွင့်လမ်းကြီးရတာနိုင်ငံတကာရဲ့အနေအထားကြီးသိပြီးတော့ရတာကြီးလည်းရှိတယ်။အောက်တက်ကနိုင်ငံသားမှရှိနေတဲ့ contact တွေကပုံမှန်နဲ့ရသွားပြီးတော့ဒွားလူတွေနိုင်ငံသားမှသွားအလုပ်လုပ်တဲ့ကလမ်းကြီးတွေရှိတယ်။နိုင်ငံသားမှရှိနေတဲ့သူတွေနဲ့သူတို့မိဘတွေနဲ့ဆက်သွယ်ပြီးရသွားတဲ့အနေအထားကောင်းနေလည်းရှိတာပေါ့။ဒါပေမဲ့ဇာတ်ရိုက် ဒီပေါ်ကနေပြီးတော့အတိတ်ဆိုင်ခွင့်လန်းကတော့ပြီးကြကြကြီးကိုဘာလို့ရနေလဲဆိုတဲ့အစားပြီးတော့ဒီချားတော့မကြဘူးသူတို့အနေနဲ့ဒါကြီးကလမ်းကြီးတစ်ခုအနေနဲ့ဒီစမတ်ဖုန်းလေးကိုကိုင်ပြီးတော့သူတို့ရဲ့ပတ်ဝန်းကျင်မှာတုံးနေတဲ့အနေအထားလေးကျွန်တော်စသစ်ရပြရပါတော့
အဲ့လိုတုံးတဲ့အခါမှာတုံးတဲ့ user တွေဘက်ကသူတို့အတွက်အကျိုးရှိမဲ့ website မျိုးတွေတဲ့ကိုဝင်ကြည့်တာမျိုးတွေ့ရလားဒါမှမဟုတ်လို့ရှင်သူတို့ရဲ့ဖြောပြေးအတွက်ကိုတုံးတာများလားဘလို့မျိုးတွေ့ရပါလဲရှင်
အများဆုံးကတော့သူတို့တည်င်းငတ်နေကြတာများတယ်။တော့တည်င်းတွေကအရင်တုန်းကတော့ဟိုနည်းနည်းလိုက်ချာနေရတယ်။တည်င်းတွေကတည်င်းတွေကပေါင်းကွပြီးတော့ဟိုတည်င်းတွေသိကျင်တယ်တစ်ခုခုသိကြခြင်းနဲ့စိတ်လုံကြကြတည်င်းတွေဖြစ်ဖြစ်ဝိဇ္ဇာရကြတည်င်းတွေအဲ့ဒီဟာမျိုးတော့ကိုလိုက်ကြတဲ့ဟာကိုများတယ်။အခုလိုရယ်ကျွန်တော်တို့နိုင်ငံ education system ကိုကဒီဟာကိုလေ့လာပြီးတော့ဒီလေ့လာတဲ့ဟာကိုအတိုင်းနဲ့မှအတုံးဆက်လိုက်လို့ရှိရင်အမှတ်ရမယ်ဆိုတော့တပြည့်မရှိတော့ကျောင်းနေရတဲ့ဖြစ်ဖြစ်လုပ်ငန်းနေရတဲ့ဖြစ်ဖြစ်ဒီတနေ့ကနေတစ်ချိန်လေ့လာတဲ့ကိစ္စကကျွန်တော်ပါတိတ်ကျနေတာဒီဒီသာသာတိတိတပြေးတိတိတို့တုံးနေတဲ့လူရလွယ်လို့ပုံမှန်အချင်းကတော့ဒီသာသာကိအန်တာတိန်းမန့်နဲ့ဒီသတင်းလေးတွေနောက်ကိုတိုက်ပြီးရတာလည်းတော်တော်များတယ်။ဒါတစ်ချက်ကတော့ social network ကတော့တတိယအနေနဲ့ပုံပေါ်သူတဲ့ကိုယ်နဲ့အမြင်ဟိုတွေ့တယ်ပြောတယ်ဆိုတဲ့အနေအထားမှာလေရဲဆိုတာတော်တော်များတယ်ပေါ့။ဒါကြောင့်နောက်တစ်လိုက်မှာတော့အလုပ်နဲ့ပတ်သက်ပြီးတော့လည်းတုံးရဖြစ်လာတယ်။ဥပမာကျွန်တော်ဒါကောင်တုံးပြီးတော့အောင်းမိုးတင်လေအဲ့လိုအလားတူ social network ကိုတုံးပြီးတော့ကားပေါ်သားတဲ့မှာကားကိုကောင်းရိုက်ကြလိုက်၊ချိန်ရိုက်ကြလိုက်ဒုက္ခမျိုးလို့နောက်တောင်းပြီးတော့ဒီတော့မှရှိနေတဲ့လူကနေပြီးတော့အဲဘဲမှရှိနေတဲ့ဟိုအိတ်ကြီးကရနေပြီးတော့အိအဆိုင်အဖြစ်မျိုးလိုက်ကြခိုင်းတာမျိုးဒါမျိုးလေးတွေတော့ဖြစ်လာပြီးတော့
ရှင်းရှင်း2016ခုနှစ်ထဲမှာ mobile ဆက်သွယ်ရေးနဲ့ internet ဆက်သွယ်ရေးဘိုင်းဒီထက်တိုးတက်လာဖို့ရှိတယ်လို့live phone တွေဆက်သွယ်ရေးပိုင်းမှာလည်းတိုးတက်လာတဲ့လေလို့ alpha infotech က it ပညာရှင်ကိုရဲမြတ်သူကပြောပါတယ်ရှင်